ရုပ်ပုံ6ဘုရားသခင်၏ကောင်းကင်တမန်နှင့်မာရိအကြောင်းရုဒ္ဓနောက်တွင်မြောက်များစွာသောမျိုးဆက်များကုန်လွန်သောအချိန်အခါဘုရားသခင်သည်သူ့အားအစေခံဖို့မာရိလို့ခေါ်တဲ့အမျိုးသမီးတစ်ယောက်ကိုရွေးကောက်ခဲ့တယ်။သူမသည်ရုဒ္ဓအမျိုးနွယ်မှဆင်းသက်လာသူဖြစ်တယ်။မာရိသည်အပျိုးစင်သူဖြစ်တယ်။သူမသည်ယောသတ်စုတူနဲ့လက်ထပ်ဖို့ဆက်ဆက်ထားတော့သူဖြစ်တယ်။ဒါပေမဲ့ယောသတ်နဲ့လက်မထပ်မီသာဝရဖျားရဲ့ကောင်းကင်တမန်ကြီးမာရိထံသို့ပေါ်လာပြီးကောင်းကင်တမန်ကမာရိအားကြောက်ရွံ့ခြင်းမရှိနဲ့။တင်းဒီဖျားသခင်ရှိတော်နဲ့မျက်နှာရပြီးတင်းဒီတားယောက်ျားကိုဖွားမြင်လိုက်မယ်။ထိုတားကိုယေရှုအမည်ဖြင့်မေ့ရမယ်။သူဒီအမြင့်မြတ်ဆုံးသောဖျားဤတားတော်ဖြစ်တယ်လို့ပြောလိုက်တယ်။မာရိကအကောင်းကင်တမန်ကိုကျမဟာဖျားသခင်ရဲ့အစေခံကျွန်ဖြစ်ပါတယ်ကိုရောရဲ့စကားအတိုင်းကျမနဲ့ဖြစ်ပါစေလို့ပြောလိုက်ပါတယ်ထိုအခါဖျားသခင်တန်ရှင်းသောဝိညာဉ်တော်ဒီမာရိပေါ်သို့ဆင်းသက်လာပြီးသူမသည်ဗရိတ်တန်တဲ့ဆွဲယူကတားယောက်ျားကိုဖွားမြင်ခဲ့တယ်ထိုချိန်ကစပြီးမာရိကဖျားသခင်၏တားတော်ယေရှု၏မိခင်ဖြစ်လာခဲ့ပါတယ်